တော်ရရှိမြခင်ဗျာခရိယန်တွေဟာယေရှုခရစ်တော်ရဲ့မေတ္တာအဖွဲ့အစည်းတွေကသူတွေဖြစ်ကြတဲ့အချိန်အချင်းချင်းချက်ကြရမယ်အချင်းချင်းချစ်တတ်တဲ့သူဟာဖယားရှင်ဖြစ်ပွားစေတဲ့သူဖြစ်တယ်ဖယားရှင်ကိုသိတဲ့သူလည်းဖြစ်တယ်လို့ဖော်ပြထားတဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီးလေးအခန်းငယ်9ကနေအခန်းငယ်10အထိကိုဒီကနေ့တင်ပြတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်ချစ်ချင်းမြတ်တာမရှိတဲ့သူဟာဖယားရှင်ကိုမသိတဲ့သူဖြစ်တယ်လို့ဖော်ပြထားသလိုဖယားရှင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏လို့မြတ်တာတော်ထင်ရှားပုံကိုဖော်ပြထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်9ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြมาဖြစ်ပါတယ
်တင်ပြရတော်တမန်ကျမ်းရဲ့မိတ်ဆွေတော်တဲ့ရှင်အပေါင်းတို့ခင်ဗျာအလင်းဤသခင်ချစ်ချင်းမြတ်တော်ဤအရှင်ဖြစ်တော်မူသောအဖဖခင်သခင်ရဲ့အကြောင်းတွေကိုမန်တိုင်ပြုပြီးတော့ယုံကြည်သူအပေါင်းတို့အတွက်အဖဤအိမ်တော်သားများအဖြစ်မြတ်တာအထုံးအဖွဲ့မှတည်နိုင်ကြပါစေတည်းဆိုတဲ့ဆန္ဒမွန်များနဲ့အတူတမန်တော်ကြီးရှင်ယောဟန်အမည်ရှိအသက်60ကျော်အနည်းဆုံးရှိသူအသင်းတော်ဤသင်းအုပ်ဆရာကြီးခရစ်တော်ဤတပည့်တော်အရင်ခောက်ခောက်ဖြစ်ခဲ့သူတမန်တော်ကြီးဟာဒီမြတ်တာဩဝါဒစာကြီးနဲ့ဆုံးမလျက်ရှိနေပါတယ်ပြီးဆုံးသွားခဲ့တဲ့သင်ခန်းစာများမှာတော့ချစ်ချင်းမေတ္တာနဲ့သာအသက်လန်းခရီးကိုပြုရတဲ့ခရစ်တော်ဤသာသမီယုံကြည်သူအပေါင်းတို့အနေနဲ့အဖဖခင်သခင်နဲ့ဆိုင်သောသူများအဖြစ်အဖဖခင်သခင်နဲ့မဆိုင်မာနနှင့်သာဆိုင်သောဝိညာဉ်တွေနဲ့ယဉ်ဆိုင်ရတတ်တယ်တိုက်ပွဲဝင်ရတတ်တယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အဖဖခင်သခင်နဲ့သာဆိုင်သူယုံကြည်ခြင်းအဖွဲ့အစည်းဘက်မှအဖဤတန်ရှင်းသောဝိညာဉ်တော်အဖဤနှုတ်ကပတ်တော်ဟာတည်ရှိနေပြီမို့လို့ကြောက်เสียမလို့အောင်မြင်ကြမှာသာမလွဲဤကံဖြစ်ပါလေ။ကြီးမြတ်တော်မူသောအဖကိုမှီတွဲထားတဲ့ယုံကြည်သူသားသမီးများတို့အနေနဲ့အဖဖခင်သခင်ရဲ့စကားကိုနားမထောင်သူ။တနည်းအားဖြင့်ကယ်တင်ရှင်သခင်ခရစ်တော်ကိုစံကျင်ပဲပြုနေတဲ့စာရမဏတ်ရဲ့မိစ္ဆာဝိညာဉ်တွေကိုဘယ်လိုဘယ်လိုခွဲခြားသိရှိနားလည်ကြပြီးတော့အခုတမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာအဖအဝင်တခြားသောဩဝါဒတွေနှုတ်ကပတ်သမာကျမ်းစာတော်မြတ်တွေကိုရည်သားထားခဲ့သူတမန်တော်ကြီးအပေါင်းတို့ရဲ့အခြားခြားသောဩဝါဒများအတိုင်းဘယ်နည်းဘယ်ပုံကျင့်ဆောင်ဖို့လိုကြတယ်ဆိုတဲ့အနှစ်သာရတွေကိုကျွန်တော်အားလုံးခံစားနားလည်နိုင်ကြပြီပါပြီ။ဟုတ်ပါတယ်။ချစ်သားတို့သင်တို့သည်ဖျားသခင်နှင့်ဆက်ဆိုင်ကြ၏။ထိုသူတို့ကိုလည်းအောင်ကြပြီ။အကြောင်းမူကားသင်တို့ဘယ်၌ရှိသောသူသည်လောကဘယ်၌ရှိသောသူတည်းသာ၍ကြီးတော်မူ၏။ထိုသူတို့သည်လောကနှင့်ဆက်ဆိုင်သောကြောင့်လောကီအကြောင်းအရာတို့ကိုပြောတတ်ကြ၏လောကီသားတို့သည်လည်းသူတို့စကားကိုနားထောင်တတ်ကြ၏ငါတို့မူကားဖျားသခင်နှင့်ဆက်ဆိုင်ကြ၏ဖျားသခင်ကိုသိသောသူသည်ငါတို့စကားကိုနားထောင်တတ်၏ဖျားသခင်နှင့်မဆက်ဆိုင်သောသူသည်ငါတို့စကားကိုနားမထောင်တတ်ထိုအရာကိုငါတို့သည်ထောက်၍သမာဝိညာဉ်ကို၎င်းမိစ္ဆာဝိညာဉ်ကို၎င်းသိရကြ၏တဲ့သောတာရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုလောကဘက်မှရှိနေတဲ့မိစ္ဆာဝိညာဉ်တွေကိုသူတို့တဲ့ကြီးမြတ်တော်မူသောအဖဖခင်သခင်နဲ့အတူနှုတ်ကပတ်တော်ဆိုတဲ့စကားတွေကိုနားဆင်ရင်းနဲ့နားထောင်ရင်းနဲ့ကျွန်တော်တို့ဟာအောင်မြင်ခွင့်ရကြတယ်။ဒီလူဘဝအသက်တာမှာဒီကျေးဇူးကိုခံယူရသလိုအနန္တကာလထာဝရအသက်လန်းကိုလည်းရယူပိုင်ဆိုင်နိုင်ခွင့်ရှိရမယ်ဆိုတဲ့မျှော်လင့်ခြင်းတို့နဲ့အတူပြေဝစွာအသက်ရှင်ရသောအခွင့်ဆိုရာဟာအလွန်မြင့်မြတ်လှသောလူအခွင့်အရေးပဲဖြစ်ကြောင်းကိုကျွန်တော်တို့နားလည်ထားဖို့လိုအပ်လှပါတယ်။ဝိညာဉ်တော်ဖျားဆင်းသက်ကြွတော်မူပါ။လောကီဆွဲလန်းခြင်းကိုစိတ်မှဖယ်ရှားဆိုတဲ့ဓမ္မတေးတည်ခြင်းလေးကိုလေကျွန်တော်အခုအပိုင်းမှများစွာသတိရမိပါတယ်။အခုဩဝါဒစာကြီးဟာလေမေတ္တာဩဝါဒဖြစ်နေတယ်။ဒါအပြင်ကျွန်တော်ကျမတို့ကိုလေသစ္စာတရားဒီဟုသောတမာတရားဒီဟုသောသန့်ရှင်းသောဝိညာဉ်တော်နဲ့ရစ်ပတ်ထားပေးပြီးဖြစ်တဲ့အတွက်ကြောင့်ပြည့်ညက်တော်ကာလတုန်းကလိုကောင်းကင်တမန်များနဲ့ဆက်သွယ်တာတဲ့ပို့ပြီးတော့ပြေဝစုံလင်သောဆုကျေးဇူးများဟာအရှံပဲဖြစ်ခဲ့စေပြီဆိုရကိုစဉ်းစားမိတဲ့အခါကျတော့အဲ့ဒီဓမ္မသီးခြင်းကလေးဟာချက်ချင်းပဲအသက်ဝင်လှုပ်ရှားလာတယ်လို့ပဲခံစားမိစေပါတယ်။အဲ့ဒီသီးခြင်းတွေကအပိုက်၁နှစ်နဲ့၄တို့ဟာအခုလိုဖော်ပြထားတဲ့အတွေ့အကြုံလည်းဖြစ်ပါတယ်။မြမလိုဓမ္မသီးခြင်းစာအုပ်ထဲမှာအမှတ်စဉ်241မှာတွေ့ရတဲ့ဝိညာဉ်တော်ဖျားဆင်းသက်တော်မူပါကျူးဆိုတဲ့သီးခြင်းဖြစ်ပါတယ်။ဝိညာဉ်တော်ဖះဆင်းသက်တော်မူပါလောကဆွေးလန်းခြင်းကိုစိတ်မှဖေရှားကိုတော်စွန့်အာကြီးအာနေခြင်းမာစာ ကိုတော်ရှင်အားအကျွင့်မဲ့ချစ်စီပါ။အိမ်မက်နှင့်ယူပါယုံမတောင့်တပါ။ရုတ်တရက်ဘုံတော်ကိုမဖူးလိုပါ။ကောင်းကင်ပွင့်သောခါကောင်းကင်တမန်များဆင်းသက်ခြင်းယူပါယုံမမြင်ခြင်းပါ။ကိုတော်အစဉ်တူရှိကြောင်းကိုသိစေမူပါ။စုံစမ်းခြင်းကိုခံနိုင်စေတော်မူပါ။မိစ္ဆာအယူဝါဒပုံကန့်ခြင်းစီတာတောင်းသမျှမရလျင်သီးခံစေပါတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာသူရဲ့ကိုယ်ပိုင်ခန်းစားချက်အပြည့်အဝနဲ့သားလျင်တေးပြုစာဆိုတို့ဟာဒီပီချင်းတွေကိုစုဖွဲ့နေကြတာပါ။သာ၍ကြီးမြတ်သောအဖဖျားသခင်ရဲ့ကွယ်ကာစောင့်မခြင်းဆရာဟာအဖဖျားသခင်နဲ့ဆက်ဆိုင်သူမေတ္တာတရားကိုခိုးလုံသူဝေမျှနိုင်သူတို့အတွက်တော့တမာကျမ်း၌ပင်လျင်ဂရိတော်အဖြစ်တည်နေပြီးသားပဲဖြစ်လို့ကျွန်တော်အနေနဲ့အထွေအထူးဒီစုကျေးစုတွေကိုတောင့်တနေစရာတောင်မလိုလှဘူးလို့ယင်ထဲမှာခန်းစားမိပါတယ်။ကောင်းပါပြီ။ဒီကနေ့ကျွန်တော်ရှိကိုဆက်ရမယ်ရှင်ယောဟန်ဩဝါဒကိုတော့အငယ်ခုနှစ်ဖော်ပြချက်များနဲ့စတင်လေ့လာသွားကြပါစို့။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်ခုနှစ်ချစ်သူတို့ငါတို့သည်အချင်းချင်းချစ်ကြဂုဏ်အံ့အကြောင်းမူကားချစ်ချင်းမေတ္တာသည်ဖျားသခင်နှင့်ဆက်ဆိုင်၏။ချစ်တတ်သောသူမည်သည်ကားဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏ဖျားသခင်ကိုသိသောသူလည်းဖြစ်၏တဲ့အချင်းချင်းချစ်ကြဂုဏ်အံ့လို့တမန်တော်ကြီးရှင်ယောဟန်ပထမအကြိမ်ကြေညာလိုက်တာပါပဲဟုတ်ပါတယ်ချစ်ချင်းမေတ္တာဩဝါဒကိုအကြိမ်ချင်းသူပြုခဲ့ပြီးပြီချစ်ချင်းမေတ္တာဟာအသက်ရှင်ခြင်းတရားမှာအရေးအကြီးဆုံးသောလိုအင်ဖြစ်တယ်ဆိုတာကိုလည်းသူအခောက်ခောက်ရှင်းဆိုခဲ့ပြီးပြီအခုအချိန်မှာတော့တက်လှန့်နှိုးဆော်ရမယ့်အချိန်ကြင်ညာရမယ့်အချိန်ရောက်လာပြီအချင်းချင်းချစ်ကြဂုံအံတဲ့ဘာဖြစ်လို့အချင်းချင်းချစ်ကြအမှားလဲဆိုတော့ချစ်ချင်းမေတ္တာဟာဖျားသခင်နှင့်ဆက်ဆိုင်လို့ပါပဲတဲ့မိတ်ဆွေအပေါင်းတို့ခင်ဗျာအခုအပိုင်းမှာကျွန်တော်စိတ်စိတ်ဆက်ဆက်ပြန်လဲသုံးသပ်ဖို့ကတော့ဤလောကအတွင်းသို့သွားခဲ့သောမိစ္ဆာပရောဖက်များရေယေရှုခရစ်ကိုဝန်မခံဘဲဆန့်ကျင်တော်လှန်နေတဲ့အန်တီခရစ်ရေဝိညာဉ်လောကမှာတစိ့တစ်ပိုင်းအာဏာရယူထားတဲ့မိစ္ဆာဝိညာဉ်တွေရေကိုပြီးခဲ့တဲ့အပိုင်းတွေမှာတမန်တော်ကြီးရှင်ယောဟန်အပြင်းအထန်တိုက်ခိုက်ခဲ့သေးတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။အဲ့ဒီအတိတ်တုန်းကဖော်ပြခဲ့ရှုံချအပြစ်တင်ခဲ့တဲ့မိစ္ဆာဝါဒအကုန်လုံးတို့ကိုအခုကျမ်းပိုက်ထဲမှာသူထည့်ပြီးတော့နာမည်မဖော်ပေမယ့်အချင်းချင်းချစ်ကြဂုံအံ့ဆိုတဲ့တောင်းဆိုသံဟာအဲ့ဒီအပိုင်းအဝိုင်းကြီးတစ်ခုလုံးကိုတော့မချစ်ကြနဲ့ဟေးဆိုပြီးတော့မပြောယုံတမယ်ဖော်ပြခြင်းဖြစ်ပြီးတော့မိစ္ဆာဝါဒသမားများကိုမုန်းကြဆိုတဲ့အတိတ်ပဲကိုတောင်မှကောင်းကောင်းကြီးသက်ရောက်သွားစေပါ रे ဟုတ်ပါ रे ရန်သူကိုပင်ချစ်ခင်ပါမည်ဆိုတဲ့တရားတော်နဲ့ဆန့်ကျင်ခြင်းအရှင်မဟုတ်သူတို့ဟာခရစ်တော်ရဲ့မေတ္တာအဖွဲ့အစည်းကိုဖြိုလှဲမဲ့သူတွေမဟုတ်လို့သူတို့ကိုဆန့်ကျင်တော်လှန်ရမယ်ဆိုတဲ့သဘောပဲဖြစ်ပါ रे ဟုတ်ပါ रे ချစ်သူတို့အချင်းချင်းချစ်ကြဂုံအံ့ဆိုတဲ့အတိုင်းကျွန်တော်ယုံကြည်သူအချင်းချင်းချစ်ကြရလိမ့်မယ်စာရမဏေရဲ့သာသမီများရဲ့မြှူဆွေမှုကြောင့်ပျက်စီးနေရသူတွေလမ်းမှန်ပေါ်ပြန်ရောက်အောင်လို့ဆုတောင်းပေးကြရလိမ့်မယ်မေတ္တာပို့ကြရလိမ့်မယ်ဧဝံဂေလိဝမ်းမြောက်ဖွယ်ကယ်တင်ရှင်ယေရှုကိုပြုဖို့အတွက်ကြိုးစားရမယ်ဒါပေမဲ့စာရမိစ္ဆာဝိညာဉ်တွေမိစ္ဆာဝါဒီတွေကိုတော့ချစ်ဖို့လည်းမလိုဆုတောင်းပေးဖို့လည်းမလိုဘူးဝေးဝေးရှောင်ကြထပ်မံပြီးတော့တရိယာဇီလူဒါကတော့အခုလိုချစ်သူတို့အချင်းချင်းချစ်ကြဂုံအံ့ဆိုတဲ့အချက်မျိုးဟာဖျားသခင်ဒီချစ်ချင်းမေတ္တာတော့အရှင်မှုလို့အဖဖျားသခင်ဤအဂါပေလို့ကျွန်တော်ဖော်ပြခဲ့တယ်ချစ်ချင်းမေတ္တာတော်မျိုးနဲ့ချစ်ကြရမှာသာဖြစ်ပါတယ် Eros လို့ခေါ်တဲ့တဏှာပေမနှင့်ရှင်သောအချစ်မျိုးအရှင်မဟုတ်ကင်ကျွတ်မီကျွန့်ကင်မီလူမှုရေးဆက်ဆံနေပေတဲ့ကအချစ်မျိုးလည်းအရှင်မဟုတ်ဝိညာဉ်ပဂရိမှလာသောအချစ်မျိုးနဲ့ချစ်ဖို့သာလျင်ဖြစ်ပါတယ်ဖျားသခင်ဤချစ်ချင်းမေတ္တာတော်မျိုးဖြစ်တဲ့အတွက်ကြောင့်စိတ်ကူးရင်အတွေးအခေါ်ကလာတဲ့အချစ်မဟုတ်မြုံနေသောမေတ္တာတရားရဲ့အသွင်ကိုလည်းမဆောင်စေရနာနဲ့ကောင်းမှုဝေဖျားစေသောအချစ်သဘာဝလွန်သောအံ့ဩပွေအချစ်မျိုးလို့ကျွန်တော်ဆိုပြရစီဟုတ်ပါတယ်သဘာဝလွန်ဆရာကိုကျွန်တော်ရဲရဲကြီးသုံးဆွဲလိုက်ပါတယ်ဖျားသခင်နဲ့ဆိုင်သောအချစ်မျိုးသည်တန်ရှင်သောဝိညာဉ်တော်ဤပြုပြင်ခြင်းအဖြစ်သာရရှိနိုင်သောအချစ်မျိုးဖြစ်တဲ့အတွက်ကြောင့်သဘာဝလွန်ဆိုပြီးပြောမှအတိတ်ပဲပြည့်စုံမှလည်းဖြစ်နေပါတယ်တင်ပြရသောသမချမ်းရဲ့စာရေးဆရာကြီးဒေါက်တာဂျီဗန်နန်မက်ဂီယာသူစီကိုဥရောပတိုက်ကစာတစောင်ရောက်ရှိလာတာနဲ့ပတ်သက်ပြီးတော့သက်သေခံချက်ရေးထားတာရှိပါတယ်။အဲ့ဒီစာထဲမှာမစ္စတာမက်ဂီဆရာကြီးကိုကျွန်တော်မိသားစုအလွန်ချစ်ပါတယ်။မဖြစ်လို့လဲဆိုတော့ကျွန်တော်မိသားစုဟာ အတိတ်တုန်းကလော်ကီပျော်မွေ့ခြင်းတွေမျိုးမျိုးနဲ့ပဲကျင်လည်ခဲ့တယ်။သားသမီးတွေဟာလည်းဆိုးသွမ်းတယ်။အခုတော့အဲ့ဒီလော်ကီပျော်မွေ့ခြင်းတွေကိုမိသားစုတစုလုံးစွန့်ပြေးပြီးတော့အခုချိန်မှဆိုရင်အဖဖခင်ရဲ့အသင်းတော်မှာတက်ကြွစွာပါဝင်နိုင်ဖို့ရန်အတွက်ဆရာကြီးရဲ့သွန်သင်ချက်တွေဟာအလွန်ကိုထိထိရောက်ရောက်အကျိုးပြုလာခဲ့လို့ဆရာကြီးကိုများစွာသတိရအောင်မိတယ်။ကျေးဇူးလည်းများစွာတင်ပါတယ်။ဆရာကြီးမိသားစုအတွက်လည်းမေတ္တာပို့ပါတယ်တဲ့။ရှင်းနေပါတယ်။သူတို့ရဲ့ချစ်ချင်းဟာဖျားသခင်နဲ့ဆိုင်သောချစ်ချင်းဖြစ်တယ်။အသက်ရှင်ခြင်းကျေးဇူးတရားကိုဖော်ကျူးလိုက်တဲ့ချစ်ချင်းလို့လည်းဆိုနိုင်ပါလိမ့်မယ်။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၈ချစ်ချင်းမရှိသောသူသည်ဖျားသခင်ကိုမသိ။အကြောင်းမူကားဖျားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏။ချစ်ချင်းမေတ္တာမရှိသူဟာဖျားသခင်ကိုမသိတဲ့။ကျွန်တော်ကတော့တမန်တော်ကြီးရှင်ယောဟန်ရဲ့ဆိုလိုရင်းဟာတတဲ့ပို့ပြီးတော့ရှေးလျားလိမ့်မယ်။ဖျားသခင်ကိုသိလျက်နဲ့မချစ်နိုင်ဆိုတဲ့အချက်ကိုပါဝင်ကိုပါဝင်ရလိမ့်မယ်လို့တွက်ဆပါရယ်။အဖဖျားသခင်ကိုသိလျက်နဲ့ဘာဖြစ်လို့မချစ်နိုင်သလဲ။စာရန်ဘက်မှာလုံလုံလျားလျားပါဝင်နေတဲ့မိစ္ဆာဝါဒီအဖြစ်ပြောင်းလဲနေလို့သူ့တာဝန်မှာကိုကသူ့ဖျားစာရန်အမိန့်နဲ့လူသားအချင်းချင်းကိုမုန်းဖို့တာဝန်ဖြက်စီးဖို့တာဝန်ကြီးတွေဟာခေါင်းပေါ်မှာပြိနေလို့ပဲသူ့ရင်ထဲမှာပြိနေလို့ပဲ။ရှင်းနေပါ रे ယုံကြည်ပါ रे ဆိုတဲ့ခရိယံအပေါင်းတို့အထက်ကပြောခဲ့တဲ့ erotic love နဲ့ဖို့နဲ့မာလို့ချစ်တာသဘာဝလူချစ်ချင်းနဲ့ကိုယ်သွေးကိုယ်သားကိုချစ်တာမိတ်ဆွေတင်ကားအချင်းအဆွေဖွဲ့လို့လူချစ်တာဒါတွေကိုကျွန်တော်အရေးတကြီးထားပြီးတော့စံချိန်စံညွန့်နဲ့အချစ်အင်အားဘလောက်ရှိတယ်မရှိဘူးဆိုတာကိုရှာမနေခြင်းပါဘူးဖျားသခင်ဤချစ်ချင်းတက်ကိုကိုဟာခံယူတယ်လို့ယုံကြည်သူအချင်းချင်းကိုဘလောက်ချစ်ကြသလဲဒါကူတာကျွန်တော်တို့အဓိကထားပြီးတော့မိကွန်းထုတ်ချင်ပါ रे တိုင်းထွာကြည့်ချင်ပါ रे ယုံကြည်သူအချင်းချင်းချစ်ချင်းမြတ်တာဆိုရဟာကလက်တီကလက်တက်နဲ့တရုတ်ပြနေရတဲ့အခြေမျိုးအရှင်မဟုတ်ပါဘူးနေရင်ထိုင်ရင်အနာကမခွာဘဲနဲ့ဆက်ကြောဆွဲပေးလိုက်ခြေထဲညှက်ပေးလိုက်ကြီးတွန်းပေးနေလိုက်စတဲ့အခြေမျိုးလည်းမဟုတ်ပါဘူးတဦးနဲ့တဦးအကျိုးကိုရှေ့ရှုသူ့ကောင်းမှုကိုတွေးခေါ်အားနေသောအခါမှာထောက်မခွန်အားပေးကို့မှာတက်ဆွန်းသရွေ့နဲ့ကူညီဒီအချက်မျိုးပဲဖြစ်ပါလေမိษွေတော်တတ်ရှင်အပေါင်းတို့ခမညာတမန်တော်ကြီးရှင်ယောဟန်ရဲ့အခုဩဝါဒစာဆောင်မှာဖျားသခင်ရဲ့အ내အတိတ်ပဲသို့မဟုတ်သတ်မှတ်ချက်လို့ခေါ်တဲ့ definitions ဟာသုံးခုရှိနေတာကိုကျွန်တော်ပိုင်းဖြတ်နားလည်ထားပါတယ်အဲ့ဒါကတော့အမှတ်1အချက်အဖြစ်နဲ့အခန်းကြီး1နဲ့2ရဲ့အစအထိအကျုံးဝင်ခဲ့တဲ့အဖဖျားသခင်သည်အလင်းတရားဖြစ်တော်မူခြင်းဆိုတဲ့အချက်ဖြစ်ပါတယ်အမှတ်စဉ်1အချက်အဖြစ်နဲ့ကတော့အဲ့ဒီအခန်းကြီး2ကနေပြီးတော့အခန်းကြီး4အတွင်းမှာကတော့အဖဖျားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့သတ်မှတ်ချက်အပြည့်အဝနဲ့ဖြစ်ပါလေအပိုင်း3အဖြစ်နောက်ဆုံးအခန်းကြီး5မှာကြာရင်တော့အဖဖျားသခင်သည်အသက်ဖြစ်တော်မူခြင်းဆိုတဲ့အကြောင်းကိုကျွန်တော်တွေ့ကြုံရပါလိမ့်မယ်အဲ့ဒီအဓိကဂုဏ်တရတည်တဲ့မှာတော့အခုချစ်ချင်းမေတ္တာဆိုတဲ့ဂုဏ်တရဟာအခရာအကြဆုံးနဲ့အရှိဆုံးသောရှင်းလင်းချက်များနဲ့ပူးတွဲပြီးတော့တွေ့ရတဲ့ဂုဏ်တရဖြစ်ပါတယ်။ဘုရားသခင်သည်ချစ်ချင်းမေတ္တာဖြစ်တော်မူ၏ဆိုတဲ့တမန်တော်ကိုအံ့ဩဖွယ်အကောင်းဆုံးဖော်ပြနိုင်တဲ့အဖွဲ့အစည်းဆိုတာဟာလေအဖဘုရားသခင်နဲ့သာဆိုင်သည့်ယုံကြည်သူအဖွဲ့အစည်းဖြစ်ရမှာပေါ့။လူတွေကလူများသာဖြစ်တဲ့ဒီယုံကြည်သူလူသားတို့အနေနဲ့ဟာလေမိမိတို့ရဲ့ဇာတိပဂရိဂုဏ်တတိများနဲ့ဒီမေတ္တာတရားကိုထင်ရှားစေခြင်းမရှိနိုင်။ပန်ရှင်သောဝိညာဉ်တော်ဤအင်အားနှင့်သာလျှင်ဖော်ထုတ်နိုင်လိမ့်မယ်။ထင်ရှားစွာတက်သည့်တည်နိုင်လိမ့်မယ်လို့ကျွန်တော်တို့ပြောကြင်ပါတယ်။ဒေါက်တာဟယ်ရီအိုင်န်ဆိုက်ဆိုတဲ့ပုဂ္ဂိုလ်ကြီးကမေတ္တာတော်အကြောင်းကိုဖော်ပြခြင်းဆိုတဲ့သူ့ရဲ့ဓမ္မစာရန်နဲ့ဘယ်လိုဖော်ပြသလဲဆိုရင်အတွင်းအခေါ်အစဉ်အတန်သိမ့်နှိမ်ကြတဲ့လူအဖွဲ့အစည်းကြီးအတွင်မှာမွေးကင်းစကလေးငယ်ကလေးတွေကိုပါတုတ်တင်နေတယ်။လူသားကိုတောင်မှစားနေကြတဲ့အဆင့်အထိနှိမ်ကြနေတယ်ဆိုပါစို့။အဲ့ဒီလူအဖွဲ့အစည်းမှာအဖဖျားသခင်ပြီးချစ်ချင်းမြတ်တာဖြစ်တော်မူကြောင်းကိုခံယူနိုင်မှာမဟုတ်သိနိုင်မှာမဟုတ်အင်မတန်တိုးတက်ပါတယ်ဆိုတဲ့သိပ်ပန့်ခစ်ကြီးကိုဥဆောင်နေသောနိုင်ငံတော်ကြီးတခုတဏှာပေမနဲ့ပတ်သက်ရင်ဒါသဘာဝတရားပဲဆိုပြီးတော့ဗာစီကန့်မှမရှိအကြီးအကျယ်ဖောက်ပြန်နေတယ်ဥပဒေအရဘင်းလျင်လူအခွင့်အရေးကိုပေးတယ်ဆိုပြီးတော့လူဗီဇကိုတောင်းမှအမျိုးအမျိုးကပြောင်းကပြန်ဖြစ်အောင်ပြောင်းလဲလှုပ်ဆောင်နေကြတယ်ရုံညံ့တဲ့အပြုအမူတွေဟာအုံနှောက်ဖောက်ပြန်လို့ဖြစ်တာဆိုပြီးတော့ခွင့်လွတ်နေခြင်းအပြင်ယုံညံ့ခြင်းတရားတွေလည်းပိုးပို့ပြီးတော့ပြန့်နှံ့နေတယ်ဆိုပါစို့အဲ့ဒီလိုနေရာမျိုးမှာလေ အဖဖျားသခင်သည်ချစ်ချင်းမေတ္တာတော်ဖြစ်သည်ဆိုရကိုလွယ်လင့်တကူခံယူနိုင်မှာမဟုတ်နားလည်နိုင်မှာမဟုတ်ဒါကြောင့်မလို့အဖဖျားသခင်ဤနှုတ်ကပတ်တော်နှင့်အညီရှင်သန်တတ်သောလူအဖွဲ့အစီအစိတ်အပိုင်းမှသာလျှင် God is love ဆိုတဲ့မေတ္တာတရားဤအစအဖဖျားသခင်ကဆိုတဲ့အချက်ကိုအကျွမ်းမဲ့ယုံနိုင်လိမ့်မယ်လက်ခံနိုင်လိမ့်မယ်အဲ့ဒီမေတ္တာဘုံတော်ဟာလေအဲ့ဒီအယဝန်ဒေသမှာသာလျှင်ထင်ရှားစေနိုင်လိမ့်မယ်လို့ဒေါက်တာဟယ်ရီအိုင်န်ဆိုက်ကတင်ပြထားခဲ့ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တင်သိရသောသမာကျမ်းအဖွဲ့ဟာဒီအယူအဆကိုအပြည့်အဝမဟုတ်သည့်တိုင်အောင်ချွင်းချက်နဲ့ပဲဖြစ်ဖြစ်ထောက်ခံမိပါတယ်။အလင်းတရားဆိုရဟာအဖဖျားသခင်နှင့်သာဆိုင်တယ်လို့ချစ်ချင်းမေတ္တာတရားဆိုရဟာလေအဖဖျားသခင်ကသာစတင်ခြင်းဖြစ်တယ်။ဒီဘုံတော်ကိုနှုတ်ကပတ်တော်အားဖြင့်သာထင်ရှားစေနိုင်တယ်ခရစ်တော်အားဖြင့်သာလျှင်ပို၍သိကျွမ်းနားလေစေလိမ့်မယ်လို့အခိုင်အမာတင်ပြပေးလိုက်ပါရစေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်၉သားတော်အားဖြင့်ငါတို့သည်အသက်ရှင်စေခြင်းဟာဖျားသခင်သည်တပါးဤသောသားတော်ကိုဤလောကသို့ဆေလွတ်တော်မူသောအရာ၌ငါတို့ကိုချစ်တော်မူသောမေတ္တာတော်သည်ထင်ရှားလျက်ရှိ၏နှုတ်ကပတ်တော်အဖြင့်သာဘုံတော်ထင်ရှားရတဲ့မေတ္တာတော်အလွတ်ကျက်စာစီစာကုံးပြုလင်္ကာရသတွေဖွဲ့ပြီးပြောလိုက်တိုင်းဒီမေတ္တာတော်ထင်ရှားလာရပါသလားမဟုတ်နိုင်ပါဘူးနှုတ်ကပတ်တော်ရဲ့ဖော်ပြချက်အနှစ်သာရများမှာပါဝင်တဲ့ခရစ်တော်ဤကားတိုင်းလမ်းအဖြင့်သာထင်ရှားရတယ်ဖျားစစ်စစ်ဖြစ်ပါလျက်လူသားတိကိုခံယူလူတို့အပြည့်အတွေ့အသွေးတော်ကိုသွန်လောင်းပြီးတော့လူသားတို့ကိုဘယ်သူမှမပေးနိုင်တဲ့ထာဝရအသက်ကိုပေးသနာခြင်းအဖြစ်သာလျှင်ဒီမေတ္တာတော်ဟာထင်ရှားရခြင်းဒီချစ်ချင်းမေတ္တာတရားဟာပေါ်လွင်ရခြင်းမိတ်ဆွေအပေါင်းတို့ယောမဩဝါဒစာမှတ်တဆင့်ဒီမေတ္တာတော်ရဲ့အကြောင်းကိုအခုလိုရှင်းလင်းထားတာကိုကျွန်တော်တို့တွေ့နိုင်ပါတယ်ယောမဩဝါဒစာအခန်းကြီး၅ကိုကြည်ပါအငယ်၁နဲ့၂မှာအခုလိုပဏာမပြောလိုက်ပါတယ်ထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောက်မတ်ရာသို့ရောက်လျင်ငါတို့သခင်ယေရှုခရစ်အဖင့်ဖျားသခင်ရှိတော်၌ငြိမ်သက်ခြင်းကိုခံစားကြ၏ထိုကျေးဇူးတော်ကိုခံစားရသည့်အကြောင်းမှာယုံကြည်ခြင်းရှိ၍ထိုသခင်အဖင့်သာခံစားသောအခွင့်ကိုရကြ၏တို့ဖြစ်၍ဖျားသခင်၏ဘုန်းတော်ကိုမျှော်လင့်၍ဝါကြွားဝမ်းမြောက်ခြင်းရှိကြ၏ယေရှုခရစ်ကိုယုံကြည်ခြင်းအဖင့်တိအဖဖျားသခင်ရှိတော်၌ငြိမ်သက်ခြင်းကြည်စုတော်နှင့်ထိုမှတဆင့်ဘုန်းတော်ကိုမျှော်လင့်၍ဝါကြွားဝမ်းမြောက်ရခြင်းအဲ့ဒီအချက်ကြီးနှစ်ခုဟာလူတို့ကြံစည်၍မရသောငြိမ်သက်ခြင်းနှင့်ဝမ်းမြောက်ခြင်းပဲပေါ်မိတ်ဆွေဒီကြည်စုတော်တွေဟာဘလောက်အထိကြီးမားစွာပေးဆက်ခဲ့ရတဲ့ကြည်စုတော်တွေလဲဆရာကဆက်လက်ပြီးတော့ဖော်ပြတာကတော့အခုလိုဖြစ်ပါတယ်အဲ့ဒီအခန်းကြီး၅ထဲမှာပဲအငယ်၆မှ၈ကိုကြည်ပါငါတို့သည်အကျိုးနယ်ရှိစဉ်တွင်အချိန်တန်မှခရစ်တော်သည်မတရားသောသူတို့အတွက်ကြောင့်အသေးခံတော်မူ၏။ဖြောင့်မတ်သောသူအတွက်ကြောင့်အသေးခံမည်သူရှိခဲ့၏။သူတော်ကောင်းအတွက်ကြောင့်အသေးခံဝန်သောသူရှိကောင်းရှိလိမ့်မည်မှန်စေတော်။ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏တဲ့။မှန်ပါတယ်မိတ်ဆွေအပေါင်းတို့ခမညာအဖဖျားသခင်သည်ချစ်ချင်းမြတ်တာဖြစ်တော်မူ၏။သားတော်ကိုလူသားတိကိုခံယူစေ၍အသက်တော်ကိုစွန့်စေခြင်းအဖြစ်ငါတို့ကိုအသက်ရှင်စေတော်မူ၏။ယင်းသစ္စာတရားကိုနှုတ်ကပတ်တော်အဖြစ်ငါတို့သိရ၏။ဒါပါပဲ။တပါးဤသောသားတော်ကိုဆေလွတ်ခြင်းဆိုတဲ့သစ္စာတရားဟာလေအန်တီခရစ်တီသိတိုက်ခိုက်ခဲ့တဲ့တရားပဲဆိုတာကိုဆက်ပြီးတော့ကျွန်တော်တို့အနေနဲ့ပြောချင်ပါတယ်။တပါးရီသောသားတော်တဲ့အမည်နာမအခေါ်အဝေါ်နှစ်ခုကိုပေါင်းစု၍တစုတည်းဖြစ်ခြင်းကိုဖော်ပြလိုက်တဲ့ဝါဟာရခရစ်တော်ဟူသည်ဘုရားသခင်ကိုတော်တိုင်ပင်ဖြစ်၍တမင်ဖန်ဆင်းသောလူသားမဟုတ်အကျွင့်မဲ့အစွန်းရှိခြင်းနဲ့အခြားပြိုင်ဘက်အရှင်းမရှိဆိုရကိုဖော်ပြလိုက်တဲ့ဝါဟာရအသုံးအနှုန်းလည်းဖြစ်တယ်လို့ကျွန်တော်တို့ခံယူပါတယ်ဘုရားသခင်ဟာကောင်းကျင်တမန်တို့ကိုသူ၏သားများလို့ခေါ်ဝေါ်ပါတယ်ကတိရှင်သခင်ခရစ်တော်အားယုံကြည်ခြင်းရှိလာသောကျွန်တော်ကျမတို့အပါအဝင်လူသားတွေကိုတော့သားများလို့ဆက်လက်သုံးဆွဲခေါ်လိုက်ပါတယ်။အာဒံမှစသောကျွန်တော်မျိုးလူသားတို့နဲ့ကောင်းကင်သားတို့ဆရာဟာသူ့ရဲ့ဖန်ဆင်းသောသားသမီးအတန်းအစားများဖြစ်ကြတယ်။သို့သောခရစ်တော်ဟူသည် ကိုတော်တိုင်းဤဝိညာဉ်ဖြစ်၍ဖန်ဆင်းထားသောအရာမဟုတ်ဘုရားသခင်နှင့်တဒန်းတစားတည်းသာဖြစ်တော်မူသည်လို့ကျွန်တော်ခံယူနားလည်လိုက်ကြပါစို့သားတော်အဖြစ်အသက်ရှင်ခြင်းတဲ့သားတော်ကေတင်ရှင်ကသာလူဇာတိကိုမခံယူလူဘဝရဲ့အပြစ်ဇာတိတို့ကိုခံစားခြင်းမရှိအသေးခံတော်မူခြင်းထမြောက်ရှင်ပြန်ခြင်းမရှိခဲ့ဘူးဆိုပါစို့အဲ့ဒီလိုသားတော်အဖြစ်အသက်ရှင်ခြင်းဆရာဟာဒန္တာကြီးဖြစ်သွားလိမ့်မှာပေါ့မိမအိုပြောသောစကားဖြစ်သွားမှာပေါ့နတ်သမီးပုံပြင်ဖြစ်သွားမှာပဲပေါ့တနည်းအားဖြင့်ဇတ်စကားနဲ့ပြောမယ်ဆိုရင်လေလှုပ်ဇက်နဲ့ထိုးဇက်ပဲပေါ့ mythology လို့ခေါ်တဲ့ပြောထုံးစိတ်ကူးရင်နတ်သမီးပုံပြင်တစ်ခုသာလျှင်ဖြစ်ရလိမ့်မယ်ဓမ္မမဝင်လဲဆောင်းအိမ်မဲ့တစ်ခုကိုတစားဆင်ခြင်းသာလျှင်ဖြစ်ရလိမ့်မယ်အခုကျတော့လူသားတို့ရဲ့သဘာဝသေခြင်းတရားကိုသူကိုယ်တော်တိုင်ခံစားရတယ်။သူရဲ့အသေးခံတော်မူခြင်းနဲ့ရှင်ပြန်ထမြောက်ခြင်းတို့ဟာလေကျွန်တော်တို့အတွက်အသက်ရှင်ခြင်းတရားဖြစ်လာရတယ်။ဒါကြောင့်မလို့သူအားဖြင့်ကျွန်တော်တို့မိတ်ဆွေတို့အပါအဝင်လူသားများအားလုံးတို့ဟာသေခြင်းတရားကိုကြောသွားပြီးတော့သာဝရအသက်ရှင်ခြင်းကျေးဇူးတော်ကိုခံစားရခြင်းပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။တမန်တော်ကြီးရှင်ယောဟန်ဟာနော်ကယ်တင်ရှင်သခင်ခရစ်တော်ရဲ့သုံးနှစ်သုံးမိုးတပဲ့တော်ကြီးဖြစ်ခဲ့သူဒါကြောင့်မို့လဲသူ့ရဲ့ဩဝါဒစာအစမှကလေးကကေတင်ရှင်သခင်ခရစ်တော်ကိုသူဘယ်လိုတွေ့ထိခံစားခဲ့ရတယ်ကေတင်ရှင်ကိုဘယ်လိုစိတ်စိတ်ဖူးမြော်ခဲ့ရတယ်ဘယ်လိုကြားနာခဲ့ရတယ်ဆိုတဲ့အကြောင်းတွေကိုသူဝန်ခံခဲ့ပြီးသားပါမိတ်ဆွေတို့မိမာဆိုလို့ကျွန်တော်အနေနဲ့အနည်းငယ်ပြန်လည်တင်ပြခြင်းပါတယ်ရှေးဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စံပတ်ခဲ့ပြီးသောအရာဒီဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ထိုအသက်သည်ချင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားချင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏တဲ့ရှင်းနေတာပဲမဟုတ်ဘူးလားရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး၄အငယ်30ကိုဆက်ပြရစီငါတို့သည်ဘုရားသခင်ကိုချစ်ကြသည်ဟုမဆိုဘုရားသခင်သည်ငါတို့ကိုချစ်၍ငါတို့၏အပြစ်ဖြေစရာအကြောင်းဖြစ်စေခြင်းဟာသားတော်ကိုဆေလွတ်တော်မူသောအရာ၌ချစ်ချင်းမေတ္တာရှိ၏နံဝိညာဉ်ဖြစ်တော်မူသောဘုရားသခင်ဆိုရကိုဘယ်လူသားများယုတ်ရက်နဲ့တွေ့ရလို့လဲကိုရကိုယူဖြစ်တဲ့လူအဖွဲ့အစည်းကြီးအတွင်မှာကိုထမင်းကိုစားတယ်ကိုယ်သူကိုထတာရုံးကန်ရှင်သန်ရစမြဖြစ်တယ်ကြိုးစားလို့ဒူးပြရတယ်ယောက်ျားတို့ဘုံသူ့လက်ယုံကမဆုံးဆနိုင်အခေါင်တိုင်းဆိုပြီးတော့လေပမာစကားမှာဆိုတယ်အဲ့ဒီလိုကိုခွန်ကိုအားနဲ့သားဖြင့်လူလှုပ်လို့ရတယ်ဆိုတဲ့အစွဲကတ်နေသောမြေကြီးပြင်ပေါ်မှာအဖဖျားသခင်ကိုဘယ်လိုလှုပ်ပြီးတော့လူသားဟာချစ်နိုင်မှာတုံးဟုတ်တယ်ရှင်းရှင်းပဲငါတို့လူသားဟာဖျားသခင်ကိုမချစ်နိုင်ဘူးတဲ့တမန်တော်ကြီးရှင်ဟန်ဖော်ပြလိုက်ပါတယ်အထက်ကဖို့ပြချက်တွေအတိုင်းပဲပေါ့မချစ်ယုံတာမကသေးဘူးနော်မမြင်ရတဲ့အဖဖရားသခင်ဆိုတာဟာလိုလဲမလိုအပ်ဘူးဆိုတာကိုတောင်းမှရေရဲကြီးအကဲဖြတ်တဲ့အပိုင်းတွေမှာဖြတ်နေကြတယ်မဟုတ်ဘူးလားအေးနှုတ်ကပတ်တော်ကလည်းရှင်းရှင်းနဲ့ဘွင်ဘွင်ပဲသူ့ကိုမချစ်တဲ့လူသားကိုသူချစ်တယ်ချစ်လို့သားတော်ကိုဆေလွတ်တယ်တဲ့အဲ့ဒီသားတော်ဒီလေငါတို့ဤအပြစ်ဖြေစရာအကြောင်းတဲ့အဲ့ဒီအပြစ်ဖြေစရာအကြောင်းဆိုတာကို propitiation လို့အင်္ဂလိပ်ကဆိုထားပါတယ်အခန်းကြီး2အငယ်1မှာတုန်းကလေထိုသခင်သည်ငါတို့ယုံကြည်သူများသာမကတဲ့လောကီသားအားလုံးအတွက် propitiation ဖြစ်တယ်အပြစ်ဖြေစရာအကြောင်းဖြစ်တယ်လို့ဖော်ပြခဲ့ပြီးပါပြီ Greek တို့ရဲ့ဝေါ်ဟာရအနှစ်အတိတ်ပဲအရာဆိုရင်အဲ့ဒီ propitiation ရဲ့ကြိယာဝိဘက်အဖြစ်အကျုံးဝင်နေတာကတော့ huin လို့ခေါ်တဲ့သားဆိုတဲ့အတိတ်ပဲဖြစ်နေတာကိုတွေ့ရပါတယ်မိတ်ဆွေတို့တရှင်အပေါင်းတို့အဲ့ဒီအပြစ်ဖြေစရာအကြောင်းကိုဓမ္မသမိုင်းမှာနောက်ထပ်အတူတူသဘောထားနဲ့သုံးစွဲထားတာကတော့ဂယုဏပလင်တော်ခေါ် mercy seat ပဲဖြစ်ပါတယ်အဲ့ဒီဂယုဏပလင်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဟာအဖဖခင်ညွှန်ကြားခဲ့တဲ့မောရှိတိဆောက်ပေးရတဲ့တဲတော်မှာကလေးကလေ့လာခဲ့ကြပြီးဖြစ်ပါတယ်အမြင့်မြတ်ဆုံးသောအပိုင်းဖြစ်တယ်အသွေးတော်နဲ့ပက်ဖြန်းခြင်းအပြင်အပြစ်မှလွတ်စေတဲ့အပိုင်းဆိုတာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဟုတ်ပါ रे အဲ့ဒီဂယုဏပလင်ဆိုတာဟာဂယုဏပလင်ဆိုတာ ਨੇ ပဲငါရှိနေတယ်ဟိဒီအတိုင်းဖြစ်တယ်လို့မင်းတို့ဖုတ်ဖက်ခါပြီးတော့လာကြဆိုပြီးတော့ဘုရားသခင်ခွင့်မပြု ရစ်ကောင်ရဲ့အသွေးတော်နဲ့ပက်ဖြန်းခြင်းအဖြစ်သားလျင်အပြစ်တရားတို့မှဖြေရှင်းပေးမယ်ဆိုပြီးတော့စည်းသားထားပါတယ်ပြည့်ညတ်ချထားခဲ့ပါတယ်မှန်ပါတယ်အဲ့ဒီလိုအနန္တတကုရှင်သတ်မှတ်တဲ့ပြည့်ညတ်တော်ဟာသားတော်ကယ်တင်ရှင်ရဲ့အသွေးတော်နဲ့အပြစ်လွတ်တော်မူခြင်းရဲ့မရှိမဖြစ်လိုအပ်သောအတိတ်ဘဲကိုကြိုတင်ရှင်းလင်းပေးလိုက်တာပဲဖြစ်ပါတယ်အပြစ်တရားမှနစ်မွတ်နေသောကျွန်တော်များလူသားတို့အတွေ့အလွန်အလွန်သန့်ရှင်းမြင့်မြတ်တော်မူသောအဖဖခင်သခင်ရဲ့စီရင်တော်မူခြင်းတွေဟာနားလည်ဖို့ခက်ကောင်းခက်ပါလိမ့်မယ်။ဒါပေမဲ့ခံယူဖို့ကတော့လွယ်ကူလှပါလေ။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမေတ္တာတော်နှင့်ဖခင်သခင်ကိုတော်တိုင်ဆောင်ရွက်သောအမှုတော်ဖြစ်နေလို့သာ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖခင်ရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်၁၁ကနေအခန်းငယ်၁၄အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။